မေရိကန်နိုင်ငံရေးပါတီကြီးတွေဖြစ်တဲ့ Republican နဲ့ Democrat တို့ဟာအသွင်မတူကြပေမဲ့မြမအရေးမှာတော့နှစ်ပါတီပူးတွဲရပ်တည်နိုင်တာကိုတွေ့ရပါတယ်။ Joe Biden နဲ့အစိုးရရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံပြီးပုံမှန်ထိရောက်အောင်လုပ်နေတယ်လို့ Senate လွတ်တော် Republican အမ Mitch McConnell ကလွန်ခဲ့တဲ့မေလ26ရက်နေ့ကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဘယ်လိုကူညီနိုင်မလဲဆိုတာကို Washington အခြေစိုက် Heritage Foundation မှာဆွေးနွေးကြတဲ့ကအဲ့ဒီလိုအားပေးထောက်ခံကြောင်းပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကစစ်ကောင်စီကိုစီးပွားရေးဒဏ်ခတ်အရေးယူထားပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့တင်ပုတ်မှုပိတ်ပင်မှုအတွေ့ကုလသမဂ္ဂမှာအဆိုပြုတဲ့အခါတရုတ်နဲ့အာဆီယံအုပ်စုကကန့်ကွက်ကြတဲ့အတွက်အကောင့်ထဲမပေါ်ဘဲဖြစ်သွားပါတယ်။စစ်ကောင်စီကြာဆုံးဖို့အစိုးရတွေကကြိုးပမ်းရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းရင်းမှုချုပ်အတိုနီယိုဂူတာရက်စ်ကအတည်လင်းပြောထားပါလေ CDM မှာပါဝင်တဲ့မြန်မာတာမဥကျော်မိုးထွန်းကိုလည်းကုလသမဂ္ဂတာမဖြစ်တရားဝင်ဆက်လက်အပြီးမှပြုထားလို့မြမအရေးဟာရှင်းတန်းနေစေဖြစ်ပါတယ
်မြမအရေးမှာအမေရိကန်ပါဝင်ခဲ့တာကြာလာပါပြီတရုတ်ပြည်တွင်စစ်မှာကွန်မြူနစ်အနိုင်ရတဲ့အခါစစ်ရှုံးတဲ့ကူမင်တန်တိုက်ရင်အချို့ရှမ်းပြည်နယ်မှာခိုလုံပြီးတရုတ်ကွန်မြူနစ်ကိုပြန်တိုက်ဖို့ကြိုးပမ်းပါတယ်ကူမင်တန်တရုတ်ရဲ့အမိနိုင်ငံဟာထိုင်ဝမ်ကျွန်းပါကူမင်တန်ကိုလက်နက်ခဲယံထောက်ပံ့ရမှာထိုင်ကူမင်တန်နဲ့ CIA ပါဝင်နေတာကိုလူသိများပါတယ်ဥနုအစိုးရက1953မှာကုလသမဂ္ဂကိုတိုင်ကြားရတဲ့အထိကူမင်တန်ပြဿနာကြီးထွားလာပါတယ်အမေရိကန်ကတော့ဒီပြဿနာမှာသူမပါဘူးလို့ညင်းပါတယ်နောက်ဆုံးမှာဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်မြန်မာအမေရိကန်ထိုင်းနဲ့ထိုင်ဝမ်ကိုယ်စားလှယ်တွေပါဝင်တဲ့ကူမင်တန်တပ်ရုပ်သိမ်းရေးကော်မရှင်ဖွဲ့စည်းပါတယ်1954မေလမှာကူမင်တန်တပ်ကိုဖျက်သိမ်းကြောင်းကြေညာပေမဲ့အင်အား6000လောက်ကျန်ရှိပါတယ်1962ခုရောက်မှကူမင်တန်တပ်တွေကိုထိုင်ဝမ်ကိုပြန်ခေါ်နိုင်ခဲ့ပါတယ်
ကွန်မန်ဒန်ခရဲကြောင့်အမေရိကန်ဆက်ပတ်မှုကိုမြန်မာပြည်မှာလူကြိုက်နေတော်ပါတယ်။အမေရိကန်ကလည်းဥနုအစိုးရရဲ့ဂျန်နီရေးလမ်းစဉ်နဲ့ဘကပကွန်မြူနစ်စနစ်ရေးကြောင့်မြန်မာကိုမဟာဗျူဟာမှာဥစားမပေးပါဘူး။ဘိုနင်ဝင်းစင်အာနာတိမ့်ပြီးဆိုရှယ်လစ်ယောဂါထနေချိန်မှာအမေရိကန်ကဗီယက်နမ်မှာအကြီးအကျယ်ဆက်ပတ်ပြီးမဲ့ဤမန်တလူမဖြစ်လို့ထွက်ပေးလိုက်ရပါတယ်။1988အရေးတော်ပုံမှာမြမဒီမိုကရေစီအရေးကိုအမေရိကန်ကထောက်ခံပြီးစေအစိုးရကိုဒဏ်ခတ်အရေးယူပါတယ်2016ခုနှစ်အထိရှိခဲ့တဲ့အမေရိကန်ရဲ့ဆက်ဖက်မှု145ခုကို RAND Corporation ကလေ့လာရမှာ63ရာခိုင်နှုန်းအောင်မြင်ပြီးလုံးဝဆုံးရှုံးတာက8ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်
CDM မှာပါဝင်လိုက်တဲ့ကုလသမဂ္ဂတန်အမတ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံမှာလေရင်ပြန်တမ်းမှုပိတ်ပင်တဲ့ဇုံတတ်မှတ်ဖို့စစ်ကောင်စီကိုလက်နက်မယောင်းချဖို့လုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်လက်နက်ပိတ်ပင်တာကိုကုလသမဂ္ဂမှာလက်မခံပေမဲ့ပြန်တမ်းမှုပိတ်ပင်တဲ့ဇုံအောင်မြင်ဖို့အတွက်အမေရိကန်တဦးတည်းလုံနိုင်ပါတယ်စစ်ကောင်စီလေတပ်အင်အားကြာဆင်းသွားတာဟာပြည်သူကာကွယ်ရေးတပ်ကိုထောက်ခံအားပေးရရောက်ပါတယ်လေဗျာနဲ့ဆီးရီးယားမှာလည်းလေကြောင်းကတိုက်ခိုက်ပြီးကူညီတဲ့အစဉ်အလာရှိပါတယ်လေတပ်အင်အားမရှိတဲ့စစ်ကောင်စီဟာတိုင်းရင်းသားတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေဝိုင်းတိုက်တဲ့ဒဏ်ကိုရေရှည်ခံနိုင်မှာမဟုတ်ပါဘူး။ကမ်းလွန်ပင်လယ်ကိုအခြေပြုတိုက်ခတ်ရမှာမို့ရေချောင်းကိုပါပိတ်ဆို့ရမယ့်စစ်စင်ရေးဖြစ်ပါတယ
်။ပြန်တမ်းမှုပိတ်ပင်တဲ့ဇုံတတ်မှပြီးရေချောင်းကတိုက်ခိုက်တာဟာအမေရိကန်အတွက်စရိတ်အကူအကျအနည်းဆုံးဖြစ်လိမ့်မယ်လို့အမေရိကန်သုတေသီမိုက်ကယ်မာတင်ကသုံးသပ်ပါတယ်။အမေရိကန်လေတပ်ရဲ့တိုက်ခိုက်မှုကိုတရုတ်လေတပ်ကတုံ့ပြန်မဲ့အလားအလာမရှိဘူးလို့ဆိုပါတယ်။တိုင်းရင်းသားနဲ့အရတားလက်နက်ကင်ကိုအမေရိကန်ကစစ်ရေးထောက်ပံ့မှုပေးတာဟာလေစစ်ကောင်စီဇက်သိန်းအောင်ကူညီတဲ့နီလန်းဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ကကူညီတဲ့တိုင်းရင်းသားလက်နက်ကင်လည်းရှိနေတာမို့တရုတ်နဲ့အမေရိကန်မြမမြေမှာပြန်ဆိုင်လာနိုင်ပါလေ။အာဖဂန်နစ္စတန်နိုင်ငံကိုဆိုဗီယက်စစ်တပ်ကြီးသိမ်းပိုက်ထားစဉ်ကအစောပိုင်းကာလမှာမျောလင့်ချက်မရှိတဲ့အခြေအနေပါဒါပေမဲ့ပခုံးတန်းပြစ်နိုင်တဲ့စတင်ဂါဒုံးကြီးအမေရိကန်စီကရတဲ့အတွက်အာဖဂန်ပြောက်ကြားဟာဆ ိုဗီယက်လေယာဉ်300ကျော်ကိုပစ်ချနိုင်လို့ဆိုဗီယက်တပ်ကြီးအာဖဂန်နစ္စတန်ကထွက်ခွာသွားရပါတယ်။နောက်ဆုံးပေါ်ပခုံးတန်းစတင်ကာဒုံးကြီးတစ်ခုကဒေါ်လာ4000ဒါတန်ဖိုးရှိပြီး9မိုင်အဝေးအထိပစ်ခတ်နိုင်ပါတယ်။လက်နက်ပစ္စည်းတစ်ခုကစစ်ပွဲကိုအဆုံးဖြတ်ပေးလိုက်တဲ့တာရကပဲဖြစ်ပါတယ်ခင်ဗျာ။